ဒီအရှိအာရှနဲ့ပစိဖိတ်ရေးဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဂျိုးဆက်ဘျွန်ဟာမြန်မာနိုင်ငံကိုရောက်ပြီးနိုင်ပိုင်းအတွင်းမှာပဲရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့တဲ့နိုင်ငံရေးပါတီတချို့နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီမှာတိုင်းဒေသစည်းလုံးညီညွတ်ရေးပါတီဒီမိုကရက်တစ်မြန်မာနဲ့အတူဒီကရင်ချင်းမွန်ရခိုင်စတဲ့တိုင်းဒေသပါတီကကိုယ်စားလှယ်ယူလဲတက်ရောက်ခဲ့ပါတယ်။ဒါကြောင့်ဒီဒီမိုကရက်တစ်ပါတီမြန်မာရဲ့ကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့တဲ့ဒေါ်ချိုချိုချွန်ငင်းကိုကျွန်မကဆက်သွယ်မြင်းမြန်းထားပါတယ်ရှင်။
သမအုံဆုံးတော့ဟိုရေကောက်ပွဲရဲ့ free and fair ဖြစ်မှုမဖြစ်မှုကိုသူမေးတယ်။ဒါပေမဲ့သူတော်တော်များများသိထားပုံရတယ်။သိကြည့်တော့အများကြီးမမေးပါဘူး။တချို့လူတွေကြတော့လေအခုနိုင်ထားတဲ့လူတွေကြတော့လေ federal ဖြတ်တာမှကောင်းပါရဲ့ပေါ့နော်။သူတို့အခွင့်အရေးတွေရတယ်လို့ပြောပါတယ်။နောက်ပြီးတော့ဒုတိယပင်လုံညီလာခံအကြောင်းကိုပြောတယ်လေ။
အဲ့တော့ဒုတိယပင်လုံညီလာခံခေါ်မဲ့ကိစ္စပေါ့လေ။အဲ့ဒီဟာကိုဘယ်သူကအဓိကဆွေးနွေးတာပါလဲရှင
်။အကုန်ဆွေးနွေးရတယ်မင်း။တရားမှမကြံပါဘူး။ဟိုတားဆညာလည်းပြောတယ်၊ချင်းဟာလည်းပြောတယ်၊မွန်လည်းပြောတယ်၊ရခိုင်လည်းပြောပါတယ်။အဲအဲ့လိုကရင်လည်းပြောတယ်။ဆိုတော့အလုံးကတော့ပေါ့နော်။အတက်ပြောတော့မဟုတ်ဘူး။အဲတချို့လူကြောက်လည်းသူတို့ရတာနည်းတယ်။သူတို့ကြီးနေတွေကအနှိမ်ထားတဲ့သဘောမျိုးပြောတယ်။အဲခုကနားထောင်တာတော့ဒါပေမဲ့သူတို့ရဲ့စကားအထူးဆန်းတယ်။သူကကိုရီးယားလူမျိုးသမီး။အဲ့တော့သူ့အဖေကိုသူကဖုန်းဆက်တယ်လှမ်းပြီးတော့သူဗမာပြည်ဗီဇာရပြီးသွားမယ်ဆိုတော့သူ့ဖေကပြောတယ်1953ခုနှစ်တုန်းကဗမာပြည်ရောက်ခုရယ်ဗမာပြည်ချမ်းသာလို့ဆိုတာကိုရီးယားနေချမ်းသာတာအများကြီးသူတို့အစင်ပြေမယ်လို့ပြောသူစိတ်မကောင်းဖြစ်သွားတယ်တဲ့အခုဗမာပြည်အချင်းကြီးရှုပ်ဖေးလိုက်တာတဲ့သူဗမာပြည်တခါမှမရောက်ဘူးဘူးတဲ့ဒါပထမအဦးဆုံးကြိမ်ပဲပြီးတော့တိုင်းသားလူမျိုးတွေရဲ့ပြဿနာတွေကလည်းဒါတော့ရှုပ်ထွေးနေတယ်ဆိုတော့သူမသိဘူးတဲ့အဲအကြောင်းကိုအခုသူကလေးစုဆောင်ပြီးတော့ပေါ်နေပြီးတော့သွားပါပြီ။နောက်ပြီးတော့ပြန်လာရင်လည်းသူဒေါ်စုနဲ့တွေ့မယ်တဲ့။အဲ့တော့မှသူအားလုံးပေါ့နော်။သူအိုဘားမားကိုသူပြောနိုင်အောင်သူကဒါ information collect လုပ်တာပါပဲ
။ဆိုတော့အဲ့ဒီတော့ဒီ Democrat Party ဘက်ကရောဘာတွေတင်ပြခဲ့လဲရှင်
။အန်တီကတော့ပြောပါတယ်လေ။ကျမတို့ကမဆုကိုလေတကယ်လဲဖြစ်တယ်။တကယ်လဲစိတ်ပူရဲ။ကျမတွေဘာတွေလုပ်တာတော့မပြောလို့ပါဘူးလို့ဒါပေမဲ့ပင်လုံးဒုတိယညီလာခံတော့နည်းနည်းစိတ်ပူရဲလို့ဘာလဲဆိုတော့ဒီ issue ကလက်ရှိအစိုးရနည်းနည်းမှအထီးမခံတဲ့ပြဿနာဖြစ်တယ်လို့ဟိုကောင်းခြင်းမကောင်းခြင်းလောက်တာတော့မစိုးလို့ပါဘူးဒါပေမဲ့မစိုးတော့ဒီ issue ကလည်းဟိုတခုဖြစ်သွားမှကျမတို့စိတ်ပူရဲလို့အေးချာစင်းစင်းဆောင်းဆောင်းလုပ်ပါကျမတို့မစိုးလည်းပြောခဲ့ပါရဲ့လို့အဲ့လောက်တော့ပဲပြောခဲ့ပါရဲ
့ဟုတ်ကဲ့ရွေးကောက်ပွဲမှာဒီမတရားမှုတွေဖြစ်ခဲ့တဲ့ကိစ္စအပိုင်းကိုဆွေးနွေးတဲ့အခါကျတော့ဒီအမေရိကန်အစိုးရရဲ့သဘောထားပေါ့နော်တစ်ဖက်မှာလည်းဒီရွေးကောက်ပွဲကတက်လာတဲ့အစိုးရကိုသူတို့ကဆက်ပြီးတော့ဟိုအနီးကပ်ဆက်ဆံသွားမယ်ဆိုတဲ့သဘောထားလည်းရှိနေတော့ဒီပေါ်မှာကျတော့ဘယ်လိုဆွေးနွေးကြလဲနောက်အန်တီတို့ဒီမိုကရက်တစ်ပါတီဘက်ကဘယ်လိုသဘောထားရှိလဲရှင
်အန်တီတို့မေးပါတယ်မေးမယ်တွားလေးကိုမေးဒဲဆိုရုံတော့ပဲသိပြီးတော့နည်းနည်းနည်းနည်းမနေဘူးသူကြားရလဲ well informed ဒီရကဘုန်းနဲ့ပတ်သက်ပြီးတော့အကုန်လုံးပေါ့သိရှိထားပုံရတယ်အဲ့တော့လူမျိုးစုတွေကတရားပါတော့လဲဆိုတော့လူမျိုးစုတွေကမှားနိုင်တာပဲပေါ့နော်ဒါပေမဲ့သူတို့ကြတော့12နှစ်လောက်ခီးပဲနိုင်တယ်ည12နှစ်လဲကျော်သွားတော့မနေ့ကနေလို့ရှုံးပြီဘဲရီမရဘူးလို့ပြောတယ်ဆိုတော့အတရားဆိုကျမလည်းဒီလိုပါပဲလို့အခုတက်ကြည့်တော့မှကိုကိုကိုရှုံးနေဆိုတော့လက်မခံနိုင်သေးဘူးလို့လူတွေရဲ့အားပေးမှုလူရဲ့မြစ်တောင်အရှိုင်းယုံတယ်လို့အဲ့ဘာလို့ရှုံးလဲဆိုတော့လည်းမစဉ်းစားရဘူးဆိုတော့အဲ့ဒီလူဝင်ကြီးကရှိတယ်ပြီးတော့မှတောင်းပါပြောလဲဆိုတော့အဲသူတော်တော်များများဒါနဲ့ပတ်သက်ပြီးသူပြည်ပုံရတယ်တက်လာမယ်အစိုးရကိုလည်းဆက်ဆံမယ်ဆန့်ရှင်ကိုလည်းသုံးမယ်စကားမပြောရင်လည်းတစ်ဖက်အစိုးရကိုပတ်ကတ်မှာစိုးပုံရတယ်ဒါကြောင့်မို့တက်လာမယ်အစိုးရကိုလည်းသူတို့စူးစမ်းပြီးတော့ဆက်ဆံမယ်နောက်ပြီးတော့ဒီမှာရှိတဲ့ဒီမိုကရက်တစ်အင်အားစုတွေနဲ့လည်းအမြဲမပြတ်ဆက်တယ်လုံးမပါမယ်လို့ပြောပါတ
ယ်ဟုတ်ကဲ့နောက်တစ်ချက်ကလေအမေရိကန်နိုင်ငံကဟိုမြန်မာပေါ်မှာပေါ့လေစီးပွားရေးရတန်ခတ်ပိတ်ဆို့ထားတဲ့အပိုင်းကိုဆွေးနွေးတင်ပြခဲ့ကြသေးလားရှင
်အဲ့ဒါကတော့ကျမတော့မပြောမိဘူးတခြားလူတော်တော်များများနဲ့ပြောတယ်အားလုံးကပေါ့နော်ဆန့်ကျင်ကိုထိတ်တန်းကောင်းဆောင်မျိုးမထိကြိုက်ဘူးအားလုံးအောက်ကပြည်သူတွေကိုထိကြိုက်နေတယ်လို့၄-၅ယောက်ကပြောပါတယ်ပြောတော့ तू ကနားထောင်နေနော် तू ကပြောလိုက်တညအောင်စာရင်းနဲ့ထိုင်ရေးတယ်အဲ့အပြင်ကိုဘာမှတော့ comment မပေးပါဘူးဟိုဒီ sanction ကတဲ့သူတို့ကပေါ့နော်အများကြီးပြင်ဆင်ပြီးမှလှုပ်ထားတာဆိုတော့ sanction ကိုချက်ချင်းရုပ်သိမ်းဖို့ဆိုတော့မလွယ်လောက်ဘူးတဲ့ဒါနဲ့သူ yang tua yang tu seni bahasa. Di mana tu luar ramai orang like tu seni ni le di sanction ni faham. Nampak tu kuat tu apa yang tu cajin ni pungsi bahaya. Nampak tu American tu yang tu. Nampak apa mahabio le pun apa kau ni bo. Besi ni cai me suha ka visa ni bahaya macam apa le luar kaya apa mahasuan ni. Ajam lu tu eh juga. Di kat hari ni le seni ni lu kau dah lah.
Democratic Party ni mai. Kau sila dua cuci jenis tiap hari sih.